အခုနေ့အတွင်းမှာစစ်အစိုးရကကျင်းပပေးဖို့ရှိနေတဲ့ရွေးကောက်ပွဲဟာအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ရေးနဲ့ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့အတွက်စစ်အစိုးရကိုကနေဒါနိုင်ငံကတိုက်တွန်းလိုက်ပါတယ်။ကနေဒါနိုင်ငံသားဝန်ကြီးဌာနကအရာရှိတွေကိုယ်တိုင်နေပြီးတော့မှသွားတွေ့ပြီးတော့အခုလိုပြောခဲ့တာဖြစ်တယ်လို့ဒီကနေ့မနေ့ပိုင်းမ င်းကအနယ်ဒီတိုးကထဦးတင်ဦးအိမ်မှာတွားရောက်တွေ့ဆုံခဲ့ကြတာပါစစ်ဆူရကခုနှစ်တွင်ကျင်းပပေးဖို့စီစဉ်ထားတဲ့ရွက်ကောက်ပွဲဟာအားလုံးပါဝင်နိုင်တဲ့ရွက်ကောက်ပွဲဖြစ်ရေးအတွက်နေပြည်တော်မှာစစ်ဆိုးရအရာရှိတွေနဲ့တွေ့ဆုံစဉ်သူတို့ဘက်ကတိုက်တွန်းပြောကြားခဲ့တဲ့အကြောင်းကနေဒါအရာရှိတွေကပြောတယ်လို့ဒီကနေ့ကနေဒါကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းကပြောပါတယ
်။ကနေဒီဒီပလိုမတ်နှစ်ယောက်နဲ့ကျွန်တော်ရဲ့ဥက္ကဋ္ဌရဲ့ဦးဝင်းတင်ရတွေ့ပါလား။ဘန်ကောက်ပြည်ဆိုင်ရုံးက first sexy ပါတယ်။ Now ကနေဒီအစိုးရနိုင်ငံရေးဌာနကဒါရီယာအမျိုးသမီးတယောက်ပါအန်သူတို့ကအလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ရေးနဲ့တော့ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားလုပ်ဖို့ဒီလိုကိစ္စတွေအလုံးအတွက်ကအမျိုးသားညီညာစီရေးကိုသူတည်ဆောင်ရွက်ဖို့သူတို့အကြံပြုပြောကြားခဲ့တယ်တဲ့အနာပိုင်းနေကို
ဒါပြင်လက်ရှိအနယ်တွေကလှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုလည်းပြောဆိုဆွေးနွေးပြခဲ့ကြတယ်လို့ဆိုပါတယ
်အန်ကျွန်တော်တို့အမဒီ NLD ရဲ့အခြေအနေတွေအဲ့ဒီအုပ်လှုပ်ရှားမှုအခြေအနေတွေဒါတွေဆွေးနွေးကြောကြတာပဲကြောလာတော့အများကြီးပဲအဓိကတော့အုံနာချက်တွေပ
ါစစ်ဆိုးရဘက်ကဘလောက်အဆင်ရှိတဲ့အရာရှိတွေနဲ့တွေ့ခဲ့တယ်ဘသူနဲ့တွေ့ခဲ့တယ်ဆိုတာကိုတော့သူတို့ဘက်ကအတိမပေးခဲ့ဘူးလို့ဦးညာဝင်းကပြောပါတယ်ရွက်ကောက်ပွဲဝင်ရေးမှတ်ပုံမတင်ဖို့ NLD ပါတီကဆုံးဖြတ်ချက်ချပြီးနောက်ပိုင်းနိုင်ငံတကာကတန်တပန်တွေမြန်မာနိုင်ငံကိုအဝင်ထွက်လှုပ်လာတာအတော်လေးစိတ်လာနေပါတယ်မနေ့ကပဲ EU ကတန်တပန်တွေ NLD ကောင်းဆောင်တချို့ကိုဂျာမနီတန်ရုံမှတွေ့ဆုံခဲ့ပါသေးတယ်ဒီကနေ့လဲကနေဒါအစိုးရနိုင်ငံခြားရေးဝန်ကြီးဌာနအရာရှိနဲ့တန်ရုံအရာရှိတွေအနယ်ဒီဒုက္ခတာဦးတင်ဦးအိမ်မှာလာရောက်တွေ့ဆုံတာမို့ဒါဟာဘလို့ထူးခြားချက်များဖြစ်နိုင်ပါမလဲလို့ဦးညာဝင်းကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်တို့မြင်တာကတော့ကြာမြန်မာနိုင်ငံရဲ့အခြေအနေကအမှမဟုတ်ဘူးထဲထဲဝင်ဝင်ကိုဆောင်ရွက်ဖို့လိုတယ်လို့ဒီလက္ခဏာတွေပေါ်နေတယ်လို့ပဲထင်ပါတယ်အဲ့ဒီသဘောလို့ထင်ပါတယ
်အနယ်ဒီပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းပြောပြခဲ့တာပါကနေဒါနိုင်ငံကလို့ရစေမြန်မာနိုင်ငံမှာတန်ယုံဖွင့်ထားတာမရှိတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့ကနေဒါတန်ယုံကပဲမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စတွေကိုပူးတွဲလှုပ်ဆောင်နေတာပါဒါကြောင့်ဒီကနေ့ NLD ကိုလာတွေ့ကြတဲ့တန်ယုံအရာရှိတွေဆိုတာကလည်းဘန်ကောက်မှာရှိတဲ့ကနေဒါတန်ယုံကအရာရှိတွေဖြစ်ပါတယ်ခင်ဗျာ